အမေရိကန်ပြည်ထောင်စုမှသမ္မတအသက်ဒေါ်နယ်ထရမ့်တက်လာပြီးရပ်ပိုင်းအတွင်းမှာပဲမက္ဆီကိုနိုင်ငံနဲ့ဆက်ဆံရေးအဆင်မပြေဖြစ်စေခဲ့တဲ့နေဆက်တတိုင်းတိဆောက်ရေးအတွက်ကုန်ကျစရိတ်ကိုမက္ဆီကိုနိုင်ငံကတင်သွင်းကုန်တွေပေါ်မှာအခွန်ငွေ20ရာခိုင်နှုန်းကောက်ခံဖို့အတွက်သမ္မတထရမ့်ကလှုံ့ဆော်မှာဖြစ်ကြောင်းသမ္မတအင်ဗျူပြောခွင့်ရကပြောကြားလိုက်ပါတယ်။အခုလိုအခွန်တိုးပြီးကောက်ခံလိုက်ရင်တစ်နှစ်ကိုဒေါ်လာ10ဘီလီယံရမှာမို့တတိုင်းအတွက်ကုန်ကျငွေရနိုင်မယ်လို့အင်ဗျူပြောခွင့်ရရှောင်းစပိုက်ဆာကချက်သဘရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။အခုလိုခွန်သိက်ကောက်ခံမှုကိုအခွန်ခဆိုင်ရန်ပြုပြင်ပြောင်းလဲလုပ်ငန်းတစ်စီတစ်ပိုင်းဖြစ်နေထရမ့်ကထည့်သွင်းဖို့လိုလားနေတာဖြစ်ပြီးဒါကိုလွှတ်တော်ကပထမဆုံးအတည်ပြုပေးဖို့လိုအောင်မှာမို့ဒီတတိုင်းဆဆောက်ဖို့အတွက်ငွေဘယ်ချိန်ရလာမယ်ဆိုတာတည်တည်ချာချာမသိရသေးဘူးလို့လည်းစပိုက်ဆာကပြောပါတယ်။အခွန်ထံအမေရိကန်တွေကဒီတတိုင်းအတွက်ကုန်ကျငွေကိုကနဦးဆက်ရဖို့ရှိပြီးဒါဟာဒေါ်လာ15ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်။တတိုင်းအတွက်မက္ဆီကိုကမပေးဘူးလို့ညင်းနေလာနေကြမလို့ပါဘူးလို့ထရမ့်ကပြောခဲ့ပြီးတဲ့နောက်မှာပဲချက်သဘရင်းနဲ့အစောပိုင်းမှာတော့မက္ဆီကိုသမ္မတအန်ရီကီပန်နီယာနီတိုကရှေ့သတင်းပတ်တဲ့ဝါရှင်တန်ဒီစီမှာသမ္မတထရမ့်နဲ့တွေ့ဆုံဖို့ကိုပယ်ဖျက်ခဲ့တာဖြစ်ပါတယ်။ရှေ့သတင်းပတ်တဲ့တွေ့ဆုံမှုစီစဉ်ထားတာကိုမက္ကဆီကိုသမ္မတနဲ့သူကိုယ်တိုင်ကနေပယ်ဖျက်ဖို့သဘောတူခဲ့တာလို့လည်းသမ္မတထရမ့်ကပြောပါတယ်။မက္ကဆီကိုကအမေရိကန်ပြည်ထောင်စုကိုမျက်မျက်တတာမဆက်ဆံဘူး၊လေးစားမှုမရှိဘူးဆိုရင်တွေ့ဆုံမှုကအကျိုးရှိမှာမဟုတ်တဲ့အတွက်နောက်တလန်းပြင်ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်။မက္ကဆီကိုနိုင်ငံရဲ့စီးပွားရေးဟာအမေရိကန်ကိုတင်သွင်းကုန်တွေပေါ်မှာအဓိကဖြစ်နေတာမို့တကယ်လို့ဒီခွန်ကောက်ဖို့ကိစ္စအတိပြုတ်ခဲ့ပြီးဆိုရင်မက္ကဆီကိုကလက်ခံမခံသေးသေးချာချာမသိရသေးပါဘူး။